အမေရိကန်ပြည်ထောင်စုအော်ရဂွန်ပြည်နယ်ကတုံ့ရက်တာကျင်းပခဲ့တဲ့ရိုဟင်ဂျာရေးဆိုင်ရာဆွေးနွေးပွဲမှာမြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုများအောင်ပြစ်မှုကျူးလွန်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်တာဝန်ရှိသူတွေအပေါ်စုံစမ်းအရေးယူနိုင်ရေးနိုင်ငံတကာဥပဒေပညာရှင်တို့ကသူတို့ဘာတွေဆောင်ရွက်နေတယ်လဲဆိုတာကိုဆွေးနွေးခဲ့ကြပါတယ်။အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်။ဧပြီလ5ရက်နေ့ကနေ9ရက်နေ့ထိ Oregon ပြည်နယ် Portland မြို့မှာကျင်းပတဲ့ Rohingya အရေးဆိုင်ရာ American မိတ်ဆွေများဆွေးနွေးပွဲကိုတမိုင်းဆိုင်ရာလူမှုအဖွဲ့အစည်း Oregon ကဦးစီးပြီး Americans for Rohingya Rohingya အရေးဆိုင်ရာ American မိတ်ဆွေများအဖွဲ့နဲ့ပြည်နယ်တက္ကသိုလ်3ခုကနေပူးပေါင်းပြုလုပ်ခဲ့တာပါမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ဩဂုတ်လကမြန်မာလုံခြုံရေးစခန်းတွေကိုဝင်တိုက်ခဲ့တဲ့အာဆာရိုဟင်ဂျာအဖွဲ့ကိုမြန်မာစစ်တပ်ကပြန်ပြီးချေမှုန်းနဲ့နယ်မြေရှင်းလင်းရေးအတွင်းရိုဟင်ဂျာ9,000လောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အခြေအနေအထိအလွန်ဆိုးရွားပြင်းထန်လာတဲ့ပြစ်မှုတွေကိုကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်နိုင်ငံတကာတရားခုံရုံးတွေကနေကင်တွယ်ဖို့ကြိုးပမ်းနေတာတွေကိုအော်ရဂွန်ဆွေးနွေးပွဲမှာသုံးသပ်ခဲ့ကြတယ်လို့ပွဲစီစဉ်သူတအုပ်ဖြစ်တဲ့ Americans for Rohingya ဟင်ဂျာအဖွဲ့ရဲ့ညွှန်ကြားရေးမှူးယူဆက်အစ်ဘယ်က VOE ကိုပြောပါတယ
်နိုင်ငံကလော်ယာတွေကအဲ့ဒီသူတို့တဲ့အရေးကြီးဆုံးက evidence ပေါ့နော် evidence ဆိုတာကတရားရုံးမှာတင်သွင်းနိုင်တဲ့ evidence ပုံစံမျိုးသူတို့ကလိုအပ်တယ်တချို့အချက်လက်တွေကကိုကိုယ်တိုင်သိတော်ညာလည်းပဲတရားရုံးကလက်ခံနိုင်တဲ့ evidence တခုမဟုတ်ရင်သူတို့ကဒါတွေကိုသူတို့တန်ဖိုးထားတဲ့ evidence တွေတခုလိုလည်းမယူဆဘူးဆိုတော့အခုသူတို့တွေကဘာတွေကိုအဓိကရှာနေလဲဆိုတော့တကယ် hard evidenceအဲ့ဒီ evidence ကနေပြီးတော့ chain of command ပေါ့ဘယ်လိုကနေ comment တွေလဲဆိုတော့ attach ကနေပြီးတော့ the whole chain of command မှာဘယ်လိုတွေတာဝန်ရှိလဲဆိုတော့ဒါမှသူတို့က accountability ကိုလုပ်နိုင်မှာပေါ့နော်ဒီ victim တွေကနေပြီးတော့ report လုပ်တာတဲ့စာလို့ရှိရင်ဘယ်လို chain of ဘယ်လို command ကနေပြီးတော့ဘယ်လိုဘာတွေဖြစ်တယ်လဲဆိုတော့အဲ့ဒါကိုသူတို့အဓိကလိုက်မှဒါရင်တကယ် accountability ကိုတွားနိုင်မှာဆိုတော့အဲ့လိုပုံစံမျိုးနဲ့သူတို့ဆွေးနွေးသွားတယ်အဲ့ဒါကိုသူတို့အဓိကလုပ်နေတယ်လို့လည်းပြောတယ်
ဆွေးနွေးပွဲကိုတက်ရောက်လာတဲ့နိုင်ငံတကာဥပဒေပညာရှင်တွေနဲ့လက်ရှိအော်ရဂွန်ပြည်နယ်ရာဇဝတ်မှုကင်းဆိုင်ရာဌာနလက်ထောက်ရှေ့နေချုပ်ခိုင်ဝုဒ်နဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေဟောင်းလည်းဖြစ်အမေရိကန်စစ်ဖက်ထောင်လန်းရေးဆိုင်ရာအကဲခတ်ဟောင်းတအူးလည်းဖြစ်တဲ့အဲလင်ဘိုရယ်လီလည်းပါဝင်ပါတယ်သူတို့နှစ်ဦးလုံးဟာပြီးခဲ့တဲ့ရက်ပိုင်းအတွင်းမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ကခန့်အပ်လိုက်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာရှေ့နေအမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျွန်နဲ့အရင်ကလုပ်ဖော်ကင်ဘက်တွေဖြစ်ခဲ့တဲ့အတွက်မြန်မာနိုင်ငံကိစ္စသူ့ကိုတာဝန်ပေးလိုက်တာဟာအလွန်ထိရောက်မှုရှိတယ်လို့ပြောကြောင်းယူဆက်အစ်ဘယ်ကဆိုပါတယ
်ကိုလတ်စ်ကွန်ဂျွန်ရဲ့အခုဒီမှာဆွေးနွေးသွားတဲ့ legal scholar နှစ်ယောက်ကသူနဲ့တူလုပ်ဖော်ကင်ဘက်တွေဖြစ်တယ်သူ့အကြောင်းကောင်းကောင်းသိတယ်နောက်တစ်ခုကသူဟာအလွန်တော်တယ်နောက်ထက်မြက်တယ်လုပ်ရည်ကံရည်ရှိတယ်ဆိုတော့ဒီကိစ္စမှာသူကတကယ်တင်းတော်တဲ့လူတယောက်ဖြစ်တယ်။နောက်တစ်ခုကအမေရိကန်နိုင်ငံကလည်းအခုအချို့ ICC နဲ့ပတ်သက်ပြီးတော့သူတို့မှာ clash တွေရှိနေတဲ့အချိန်မှာအမေရိကန်နိုင်ငံသားတယောက်ဆိုတော့ဒီဟာအမေရိကန်နိုင်ငံနဲ့ဝင်ထွက်သွားလာပြီးတော့အမေရိကန်အစိုးရဘက်မှသူက presentation တွေပါလုပ်ဖို့တူးတွက်ဆိုရင်အခက်အခဲမရှိဘူးပေါ့။အဲဒီအတွက်ကသူတို့ကဒါကိုသူတို့တောင်းတယ်လို့ကြိုးဆို
မြန်မာဆိုရဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတောင်လက်ခံခြင်းမရှိတာခွဲခြားဖိနှိပ်ခံရတာစတဲ့အခြေအနေဟာရိုဟင်ဂျာမွတ်စလင်အတိုင်းဝိုင်းအတွက်လူကုန်တိုက်ခါပျောက်ဆုံးနေတဲ့အဖြစ်မျိုးရောက်ရှိနေတာကြောင့်အခုဆွေးနွေးပွဲကနေမြန်မာဆိုရကိုထိထိရောက်ရောက်ဖိအားပေးနိုင်ရေးနိုင်ငံတကာပါဝင်တဲ့လက်မှတ်ရေးထိုးလှုပ်ရှားမှုကိုစတင်ခဲ့ကြောင်းယူဆက်အစ်ဘယ်ကပြောပါတယ
် Facebook Twitter တို့တခြား social media နဲ့ပြီးတော့ဒီရိုဟင်ဂျာဟာ human being ဖြစ်တယ်အခုအချိန်မှာhuman dignity နဲ့ value တို့ရမရဘူး။ဒီဟာနဲ့ပတ်သက်ပြီးတော့လူသားတိုင်းအားလုံးမှာတာဝန်ရှိတယ်ဆိုတော့ campaign တစ်ခုကိုလုပ်ဖို့တက်ဆိုပြီးတော့တက်ရောက်တဲ့လူတွေအားလုံးကသဘောတူတယ
်။ရိုဟင်ဂျာအရေးဆိုင်ရာအမေရိကန်မိတ်ဆွေများဆွေးနွေးပွဲကျင်းပရတဲ့အဓိကရည်ရွယ်ချက်ထဲမှာလည်းအမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းမှာနေထိုင်တဲ့အမေရိကန်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ခွဲခြားခံနေရတဲ့အခြေအနေပိုမိုသိရှိလာပြီးဝိုင်းဝန်းကူညီဖို့ဖြစ်တယ်လို့ယူဆက်အစ်ဘယ်ကပြောပါတယ်။ပေါ်တလန်မြို့မှာလက်ရှိရိုဟင်ဂျာဒုက္ခသည်မိသားစုပေါင်း100ကျော်အခြေချနေထိုင်နေပါတယ်ရှင်။